အမေရိကန်ဥဆောင်ပြီးအင်ဒိုပစိဖိတ်နိုင်ငံတွေပါဝင်တဲ့ IPEF စီးပွားရေးညှိနှိုင်းဆွေးနွေးပွဲကိုစနေနေ့တည်းကအမေရိကန်ပြည်ထောင်စု Detroit မြို့မှာကျင်းပခဲ့ပြီးကုန်ပစ္စည်းထုတ်လုပ်တင်ပို့မှုခိုင်မာပြီးလုံခြုံစိတ်ချရဖို့အတွက်သဘောတူညီချက်တွေကိုရရှိခဲ့တယ်လို့အမေရိကန်ကုသရေးဝန်ကြီးဝန်ကြီးဂျီနာရီမွန်ဒန်ကပြောသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။သဘောတူညီချက်အရပထမအဆင့်အနေနဲ့ကုန်ပစ္စည်းထုတ်လုပ်တင်ပို့မှုပူးပေါင်းဆောင်ရွက်ရေးကောင်စီတရကိုဖွဲ့စည်းသွားဖို့ဒါအပြင်အနောက်ရှေ့ဟန်တာတွေဖြစ်လာခဲ့ရင်ကြိုတင်သတိပေးနိုင်ဖို့အတွက်တုံ့ပြန်ဖြေရှင်းဖို့အတွက်အခက်အခဲတုံ့ပြန်ဖြေရှင်းဆောင်ရွက်ရေးကွန်ရက် Crisis Response Network ကိုဖွဲ့စည်းဖို့သဘောတူခဲ့ကြတယ်လို့ကုသရေးဝန်ကြီးဝင်ကြီးရမန်တန်ကပြောဆိုခဲ့ပါတယ်။သဘောတူညီချက်မှာအလုံသမားအခွင့်အရေးဆိုင်ရာသဘောတူညီချက်လည်းပါဝင်ပါတယ်။ကုန်ပစ္စည်းထုတ်လုပ်တင်ပို့မှုတွေမှာအလုံသမားတွေနဲ့ပတ်သက်တဲ့အခွင့်အရေးနဲ့စံချိန်စံညွှန်းသတ်မှတ်ဖို့အစိုးရအလုံသမားအလုံရှင်ကိုယ်စားလှယ်တွေပါဝင်တဲ့ဗုတ်အဖွဲ့ဖွဲ့စည်းဖို့တွေလည်းပါဝင်ပါတယ်။အလုံသမားဆိုင်ရာအချက်အလက်ဟာ Indo-Pacific IPEF ရဲ့ကုန်ထုတ်ဖြန့်ဖြူးရေးဆွေးနွေးပွဲရဲ့အဓိကအချက်၄ချက်ထဲကတစ်ချက်ဖြစ်ပါတယ်။ကြံ၃ချက်ကတော့ကုန်သွယ်ရေးရာသီဥတုပြောင်းလဲမှုကိစ္စနဲ့အသွင်ကူးပြောင်းရေးဆိုင်ရာကိစ္စတွေဖြစ်ပြီးရှုပ်ထွေးတဲ့အတွက်အချိန်ယူဆွေးနွေးညှိနှိုင်းဖို့လိုအပ်နေပါသေးတယ်။